အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဆာဒီအာရေဗျနိုင်ငံရီယတ်မြို့တော်မှာအခုရောက်ရှိနေပါတယ်။ဒီနေ့ကနေ့အစောပိုင်းကတော့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာအီဂျစ်သမ္မတမိုဟာမက်မော်စီနဲ့တွေ့ဆုံခဲ့ပြီးတော့အီဂျစ်နိုင်ငံအတွက်အမေရိကန်ကဗန္ဒာရေးအထောက်အပံ့တွေပေးဖို့ကတိပြုခဲ့ပါတယ်။ဒေသတွင်းအမေရိကန်ရဲ့အဓိကမဟာမိတ်နိုင်ငံဖြစ်တဲ့အီဂျစ်နိုင်ငံအတွက်အရေးကြီးတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဒေါ်လာတန်450ပေးမဲ့အစီအစဉ်တွေကနေဒေါ်လာတန်190ကိုအမေရိကန်ကချက်ချင်းပေးမှာဖြစ်တယ်လို့အီဂျစ်ကိုဒီနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပထမဆုံးရောက်ရှိခဲ့တဲ့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဒါအပြင်အီဂျစ်နိုင်ငံကဆွန်ဦးတစ်ထွန်သူတွေနဲ့လူငယ်တွေကိုအားပေးဖို့အမေရိကန်အစိုးရကနောက်ထပ်တန်း60ထောက်ပံ့မယ်လို့လည်းသူကကတိပေးခဲ့ပါတယ်။သဘောထားကွဲမှုတွေကြီးကြီးမားမားရှိနေတဲ့အီဂျစ်နိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလုပ်ပါမယ်လို့သမ္မတမော်စီကလည်းအာမခံခဲ့ပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒေါ်လာ 4.8 ဘီလီယံအကူအညီပေးရေးအတွက်လားနဲ့ချီပြီးတော့သဘောတူညီမှုမရနိုင်သေးတာကိုလည်းအပြီးသက်သဘောတူညီမှုရရှိအောင်လုပ်ပါမယ်လို့အီဂျစ်သမ္မတမော်စီကကတိပြုခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းတော့ကိုင်ရိုမြို့လယ်ကတာဟီရာရှင်ပြည်မှာပြုပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားမှာအထူးရုံးတွေဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့ပေါ့ဆာအီမြို့မှာလည်းအလားတူဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားမှာပဋိပက္ခဖြစ်ခဲ့ပါတယ်ရှင်။